ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒ ကိုကုသမှုခံယူပြီးယောဂထိန်းချုပ်ထားပါတယ်လို့ပြောဆိုထားတာပါ 2027ခုနှစ်စက်တင်ဘာလအထိတာဝန်ထမ်းဆောင်မှုရှိတဲ့ဝန်ကြီးချုပ်အာဘေအနေနဲ့သူ့နေရာမှာတာဝန်ယူမဲ့သူကိုပါတီကရွေးချယ်ပြီးလွှတ်တော်ကတရားဝင်အတည်ပြုပြီးတဲ့အချိန်ထိဆက်ပြီးတာဝန်ထမ်းဆောင်မယ်လို့ခန့်မှန်းရပါတယ် မြို့ချစ်စိတ်ပြင်းထန်တဲ့ဝန်ကြီးချုပ်အာဘေဟာအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးခိုင်မာအကောင်းအောင်စွမ်းဆောင်နိုင်ခဲ့ပေမဲ့ကိုရီးယားနဲ့တရုတ်နိုင်ငံတွေနဲ့ဆက်ဆံရေးမှာတော့အဖို့ထစ်တွေပေါ်ပေါက်ခဲ့တာပါ။ဂျပန်နိုင်ငံကိုစီးပွားရေးကြဆင်းမှုကနေရုံးထွက်အောင်ဝန်ကြီးချုပ်အာဘေစွမ်းဆောင်နိုင်ခဲ့တဲ့အချိန်မှာပဲကိုရိုနာကာယောဂါပေါ်ပေါက်လာတာကြောင့်နိုင်ငံစီးပွ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ချင်းကသမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့သလိုဒေါအောင်ဆန်းစုကြည်ကိုလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌအဖြစ်နဲ့တွေ့ဆုံခဲ့ပါတယ်တောင်ဆန်းစုကြည်ကတော့2023ခုနှစ်ဧပြီလမှာရွှေတော်ကိုယ်စားလှယ်အနေနဲ့28နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ဂျပန်နိုင်ငံကိုသွားရောက်ခဲ့ပါတယ်။2016 2018နဲ့2019ခုနှစ်တွေမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဂျပန်နိုင်ငံခီးစင်တွေသွားရောက်ခဲ့တာပါ။အဲ့ဒီခီးစင်တွေအားလုံးမှာဝန်ကြီးချုပ်အာဘေနဲ့တောင်ဆန်းစုကြည်တို့တွေ့ဆုံခဲ့ကြပါတယ်။